မြန်မာနိုင်ငံကတင်ပို့ရဲ့ရေထွက်ကုန်ပစ္စည်းတွေကိုကိုဗစ်ရောဂါကင်းရှင်းကြောင်းထောက်ထားပါမတာတင်သွင်းခွင့်ပြုဖို့တရုတ်နိုင်ငံကကန့်သတ်လိုက်တဲ့အတွက်မြန်မာကုန်သည်တွေအခက်ကြုံနေရတဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။မြန်မာရေထွက်ကုန်တွေအားလုံးကိုဗစ်ရောဂါဓာတ်ခွဲစစ်ဆေးဖို့နဲ့သတ်မှတ်ထားတဲ့တည်ထောင်တူထောင်ခန်းအနေနဲ့ပို့ဆောင်ဖို့တရုတ်နိုင်ငံယူနန်ပြည်နယ်တဲဟုံပြည်နယ်ခွဲတောင်ရှိသူတွေကညွှန်ကြားချက်ထုတ်ပြန်လိုက်တဲ့အတွက်မြန်မာကုန်သည်တွေအခက်ကြုံနေရတာဖြစ်ပါတယ်။ဒီကိစ္စအတွက်မြန်မာနိုင်ငံကကုန်သည်တွေနဲ့လုပ်ငန်းရှင်တွေဆွေးနွေးတိုင်ပင်ဖို့စီစဉ်ထားကြောင်းလဲမူဆယ်တရာငါးမှကုန်သည်ရေးဆောင်တာဝန်ခံဦးမင်းအောင်ရေးက VOE ကိုပြောပါတယ
်ဒီမနေ့ပြန်ကိုတော့ကျွန်တော်က၅ဦးစီးတို့ရေထွက်ကုန်လုပ်တဲ့ဒီ AGAN ကုမ္ပဏီတွေကျွန်တော်တော့အစည်းအဝေးခေါ်ဖို့လေးပြင်တာလဲလက်ရှိဘက်ကဒီတရုတ်နိုင်ငံဘက်ကဘာတွေတောင်းဆိုတာလဲဘာလို့ဒီ AGAN ငါးတွေပို့လို့မရမလဲဆိုကျွန်တော်တော့ meeting လေးလုပ်ဖို့တော့ရှိတယ်ဘာခက်ခဲရှိလဲတရုတ်ဘက်မြန်မာဘက်ကျွန်တော်တော့ကိုယ်ထဏချင်းဆွေးနွေးဖို့တော့ကျွန်တော်အစီအစဉ်လာ
ဤကေသာရဲ့စားသောက်ကုန်တွေကနေကိုဗစ်ရောဂါပိုးကူးစက်နိုင်ခြင်းနှဲပါရလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုထားပေးမယ်တရုတ်နိုင်ငံကတော့ပြည်ပကတင်ပို့တဲ့တန်ငါစားသောက်ကုန်တွေတင်းတင်းကျပ်ကျပ်စစ်ဆေးနေပါတယ်မြန်မာနိုင်ငံရွှေထွက်ကုန်ပစ္စည်းထုတ်လုပ်သူများနဲ့ပို့ကုန်လုပ်ငန်းရှင်များအသင်းအတွင်းဝင်မှုဦးမျိုးညွန့်ကတော့တရုတ်အာဏာပိုင်ရဲ့တောင်းဆိုချက်ဟာခိုင်မာမှုမရှိဘူးလို့ပြောပါတယ
်ပြုတ်ပြီးမှ product မှာကိုရိုနာဗိုင်းရပ်စ်တွေ့တယ်လို့ packaging ပေါ်မှာကိုရိုနာဗိုင်းရပ်စ်တွေ့တယ်လို့ဆိုတာလေကျွန်တော်လေးလာမိသလားကျွန်တော်ရှင်းပြရင်တော့ဘယ်အတိုင်းကြီးမှမအဲ့ဒီလိုခေတ်ကမတွေ့ဘူးလို့ရေရက်ပစ္စည်းမှဆိုလို့ရှိရင်ရေရက်ပစ္စည်းကကုန်ကနေကူးဖို့ဟာအဲ့အကြောင်းကိုမြင်ပါလို့လည်းတလွေးချွာလည်းဒါကို evidence မရှိဘူးလို့ပြောထားတယ်
ယူနာပြည်နယ်အာနာပါညွေကတော့မြန်မာနိုင်ငံကရေထွက်ကုန်တွေကိုဒီဇင်ဘာ6ရက်ကစပြီးစစ်ဆေးကျက်မှတ်ဖို့ညွှန်ကြားထားပါတယ်။မူဆယ်နန်းခန့်နေဆက်ကုန်တွေများအသင်းဗဟုအလုံးမှုဆောင်တဲ့ကနန်းလုပ်ငန်းရှင်များအသင်းတာဝန်ရှိသူလည်းဖြစ်တဲ့ဦးထွန်းလင်းဆိုကတော့တရုတ်အာနာပါညွေရဲ့ဆုံးဖြတ်ချက်ကြောင့်မြန်မာကုန်တွေတွေအခက်အခဲကြုံနေရတယ်လို့ VOA ကိုပြောပါတယ
်။တရုတ်ဘက်ကသူတို့ကတော့ကျွန်တော်တို့ဒီကနန်းနဲ့ပတ်သက်တဲ့ပစ္စည်းတွေတော့ကိုဗစ်ကင်းရှင်းကြောင်းထောက်ခံပြည့်ဆိုပြီးတော့အဲ့လိုမျိုးတောင်းတာပေါ့။ပထမအရင်တော့ဒီဘာဦးရဲ့ရောဂါပိုးမွားကင်းရှင်းကြောင်းဆိုပြီးတော့အဲ့လိုမျိုးတောင်းတာနောက်ပိုင်းကျတော့ပြန်ကြီးကြောင်းလဲသွားတယ်အဲ့ဘာဦးရဲ့ရောဂါကင်းရှင်းကြောင်းကိုမရတော့ကိုဗစ်ကင်းရှင်းကြောင်းဆိုပြီးတော့အဲ့လိုတောင်းတာတောင်းတော့တော်တော်လေးအချက်ရိုက်တာပေါ့ဗျာလူတွေတော့မှမပေးနိုင်တဲ့အနေအထားမျိုးဆိုတော့
တရုတ်အာဏာပိုင်ရဲ့ကန့်သတ်ချက်အသေးနဲ့ပတ်သက်လို့မြန်မာနိုင်ငံကပြည်နယ်နဲ့တိုင်း၅ဦးစီးတောင်ရှိသူတွေနဲ့ရေထွက်ကုန်လုပ်ငန်းရှင်တွေရဲ့ဒီနေ့အစည်းအဝေးမှာပြောဆိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံဟာတရုတ်နဲ့ထိုင်းနိုင်ငံကိုနယ်စပ်ကနေရေထွက်ကုန်ပစ္စည်းအများဆုံးတင်ပို့နေရပါ။မြန်မာကုန်သွယ်ရေးဝန်ကြီးဌာနရဲ့စာရင်းအရဆိုရင်ပြည်ပကိုရေထွက်ကုန်တင်ပို့နိုင်တဲ့ပမာဏဟာ2019-2020ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်ပေါင်း858.9 billion ကျော်ရှိပြီးအဲ့ဒီထက်ကတန်900ကျော်ဟာနေဆက်ကုန်သွယ်ရေးကရခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာမကြသေးခင်လရီယာဆာလို့ကိုဗစ်ရောဂါကူးစက်မှုတွေတိုးလာရကသေဆုံးသူ2000ကျော်နဲ့ကူးစက်မှုဟာတရုတ်နိုင်ငံထက်ရောက်ပိုများနေပြီးတသိန်းကျော်ရှိလာရကတရုတ်နိုင်ငံဘက်ကလည်းနေဆက်ကုန်သွယ်ရေးနဲ့အသွားလာဝင်ထွက်တာတွေကိုကန့်သတ်လာနေတာဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထက်ပါ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ်